အော်တိုဝါလာဇန်းနဲ့နိုဝင်ဘာလအတွင်းမှာဖရီးပခါတွေဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းမောင်တော်မြို့နယ်တွင်ဒေသတွေကိုသတင်းသမားတချို့တွားရောက်ခွင့်ရပြီးတော့ဒေသခံတွေကိုရောသက်ဆိုင်ရာတာဝန်ရှိသူတွေကိုပါတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်။လက်နက်ကိုင်တွေပေါ်စစ်စင်ရေးတွေမှာလူခွင့်ချိုးပေါက်တာတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်မှာဒေသခံတွေဘက်ကပြောဆိုမှုအမျိုးမျိုးဖြစ်နေတာကြောင့်အဖြစ်ပြန်မှန်ကိုသုံးသပ်ပေးဖို့အချိန်ယူရမယ်လို့အေကိမှာလိုက်ပါသွားတယ်။သတင်းစာဆရာဦးစီသူအောင်မြင့်က VOA ကိုပြောပြပါတယ်။ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။သွားရောက်ခဲ့တဲ့ပေါ့နော်ဒီခီးစဉ်အကြောင်းလေးအကြံပေးလေးပြပြပေးပါလားခင်ဗျာ
။အဲပထမဦးဆုံးလေကြားစောက်ရဲတပ်ဖွဲ့ဌာနချုပ်ရှိတဲ့ကြီးကန်းပြင်စခန်းကိုပေါ့နော်ကြီးကန်းပြင်အဲ့ဒီဌာနချုပ်ကိုအဲ့ဒါရောက်တယ်။အဲ့ဒီဌာနချုပ်မှာအဲ့ဒီရဲမှုချုပ်စမ်းလွင်အတူကိုယ်တိုင်သတင်းမီဒီယာသမားတွေကိုဖြေပေးပြီးတော့မှအဓိကဖြစ်စဉ်ကအဲ့ဒီမှာဖြစ်ခဲ့တာဆိုတဲ့အခါကျတော့အဲ့ဒီမှာဖြစ်စဉ်ဖြစ်ခဲ့တဲ့နေရာတွေကိုလည်းဒီကိုယ်တိုင်လိုက်ပြပြီးတော့မှအဲဘယ်ကနေပြီးတော့မှဝင်လာတယ်အဲဘယ်ကနေတဲ့နေရာမှာဆိုရင်ရတဖွဲ့ဝင်တွေကြားဆုံးတဲ့လက်နက်တိုက်ကဘယ်နားမှာဘာအနေကြီးရှိတယ်ဗျာအကုန်လုံးအဲ့ဒါတွေသူရှင်းပြတယ်အဲ့ဒါပြီးတော့မှဆက်ပြီးတော့သွားတယ်ဝပိယွာဆိုတာမိလောင်ထားတဲ့အဲ့ဒီလူတွေရှိတဲ့နေရာတွေကိုလည်းရောက်တယ်နေအဲယွာတွေကိုလည်းရောက်တယ်အဲပြီးတော့မှဒီမျိုးစုံပေါင်းပြီးတဲ့အဲယွာတွေကိုလည်းအဲ့ဒါတွေလည်းရောက်တယ်ဟိုယွာအလုံးပေါင်းသုံးယွာပြီးတော့မှနောက်ဟိုစားပေါ့မခူရဆိုတော့အဲ့ဒီအဲတိုက်ခိုက်ခံရတဲ့ရဲတပ်ဖွဲ့စခန်းပေါ့အဲ့ဒီစခန်းကိုလည်းရောက်တယ်မခူရယွာကိုလည်းရောက်တယ်အဲ့လိုဒီနေ့အချမ်းပြင်းကတော့အဲ့ဒါပါပဲ
ဒီနေ့ဆရာတို့တောက်ရောက်ခဲ့တဲ့အထဲမှာပေါ့နော်ဒီပြိပခဖြစ်ခဲ့တဲ့ငခူရနဲ့ကြီးကန်းပြင်လည်းရောက်ခဲ့တယ်ဆိုတော့ဒီဒေသနှစ်ခုမှာရှိတဲ့မြေပြင်အခြေအနေကရောလက်ရှိအနေအထားကဘယ်လိုများရှိပါလဲဆရာဘာတွေများတွေ့ရှိရပါလဲခင်ဗ
ျကြီးကန်းပြင်you are saying no that through ရှင်းပြကြရအဲ့ဒီမှာဟိုပြန်လာပြီးတော့မှနေထိုင်တာမရှိဘူးအဲ့ဒီယွာမှာအရင်တချို့မီးရှို့ဟိုခံထားတာရှိတယ်နောက်ယွာသားတွေကအဲ့ဒါကြောက်လို့ယွန်းလို့မင်းမဖြစ်ပါဘူးနော်အဲ့ဒီမှာပြန်လာတာတော့အဲ့ဒါတော့မရှိဘူးအလားတူပဲအဲ့ဒီဝပိုက်ယွာဝပိုက်ယွာဆိုလည်းဒီသဘောပဲအဲ့ပြီးတော့မှငခူရယွာကြတော့အဲ့ဒီသဘောမျိုးမဟုတ်ဘူးငခူရယွာမှာတော့ငခူရအခန်းအတိုက်ခိုက်ခံရပြီမဲ့အဲ့ဒီနားမှာရှိတဲ့ယွာပေါ့ငခူရယွာကသူကအလုံးအဲ့ဒီမှာအုပ်စုလိုက်အုပ်စုလိုက်ပေါ့ယွာသေးလေးတွေအုပ်စုလိုက်မှဆိုရင်ရခိုင်ယွာလေးလေးပဲရှိတယ်နောက်ဟိန္ဒူယွာကလေးပဲရှိတယ်ပြီးတော့မှမွတ်စလင်ယွာဆိုရင်သူကအကြီးကြီးပဲအဲလူကြီး6000တပေါင်းလောက်တော့ရှိမှာပေါ့နောက်ပြီးတော့မှဒီငခူရလာပြီးတော့မှစခန်းကိုဝင်စီးရစီမှာပြေသွားတဲ့အဲ့ဒီဟိုဟာတယောက်ချင်းမွတ်စလင်တယောက်ဆိုလည်းအဲ့ဒီငခူရယွာထဲမှာအဲသူအိမ်ဒီပိုင်းလည်းရှိတာပေါ့နော်ဆိုတော့အဲ့ဒီယွာကဒီမှာအဖမ်းခံရတာရှိတယ်။နောက်တချို့ဆိုရင်လည်းဟိုကြောက်လန့်ပြီးတော့လည်းဖြစ်နိုင်တယ်။နောက်ပြီးတော့မှအကျံဖက်မှုမှာပါပြီးတော့မှသူတို့ဖမ်းမှလို့လည်းဖြစ်နိုင်တယ်။အဲ့လိုထွက်ပြေးသွားတာတွေကလည်းအဲလူကြီးတထောင်နီးပါးလောက်တော့မှရှိတယ်လို့ပြောတယ်ယွာကလည်း
နောက်တစ်ခုကဒီဆရာတို့လက်ရှိအခုတင်းနှောက်တွေသွားတာကအစိုးရရဲ့အစီအမံနဲ့လည်းသွားရတယ်ပြီးတော့လုံခြုံရေးအင်အားတွေနဲ့လည်းသွားရတယ်ဆိုတော့ဆရာတို့ဒေသခံတွေနဲ့တွေ့ဆုံတဲ့အခါမှာရောနောက်တစ်ခုကဒေသခံတွေနဲ့ပေါ့နော်မိခွင့်နေမိတဲ့အခါမှာရောလွတ်လွတ်လပ်လပ်တင်းရယူခွင့်ရပါလားခင်ဗျအ
ဲအဲ့ဒါကတော့ဟိုရတယ်ဥပမာအားဖြင့်ဆိုရင်ရော်တရော်ရောက်တဲ့အခါဆိုရင်အဲသူတို့လူတွေအများကြီးရှိနေတယ်ရှိနေတဲ့အခါကျတော့တင်းနှောက်တွေကတော့ကိုကြိုက်တဲ့လူကိုကိုအဲ့ဒီမှာဆွဲပြီးတော့မေးတာတွေပါတယ်လဲလုပ်လို့ရတယ်အဲဟုတ်တယ်တချို့ယွာတွေမှာဆိုရင်တော့ဥပမာလေးပဲပြောတယ်ဥပမာဒါတက်မတော်ကဖြစ်သားတွေကမိရှို့တယ်ဆိုပြီးတော့မှအဲ့လိုဆွဆွဲတဲ့လူတော်မှအဲ့ဒါနှစ်ယောက်လောက်အဲ့ဒါမျိုးတွေ့တယ
်ပြိပခဖြစ်ပြီးရဲ့နောက်ပိုင်းမှာပေါ့လေဒီနိုင်ငံတကာအတိုင်းဝန်းကဝေဖန်နေကြသလိုအဲ့ဒီဒေတာမှာရခိုင်လူမျိုးတွေနဲ့ဒီအစ္စလမ်ဘာသာဝင်တွေကြားခွဲခြမ်းဆက်ဆံမှုပေါ့နော်ဒါမှမဟုတ်ဘူးဆိုရင်ဒီစစ်တပ်ရဲ့နေမြေရှင်းလင်းမှုအပိုင်းမှာရောတစုံတရာအားနည်းရာတွေရှိရလို့ဆရာတို့တွေ့ရှိရပါလားခင်ဗျအ
ခုရယွာမှာဆိုရင်ပြပြချက်မှာတော့အမဟုတ်ဘူးသူတို့အဲ့ဒီနေကန်ဒီကိုယ်တိုင်ပါတယ်ပါပြီးတော့မှဘယ်အိမ်ကိုဆိုရင်လဲသူတို့လုံခြုံရေးယူလိုက်တယ်ဒီလုံခြုံရေးယူပြီးဘယ်သူ့ကိုတွေ့ကျင်ပါလဲဆိုရင်အဲ့ဒီလူဟိုသက်ထွက်လာတယ်ထွက်လာပြီးတော့မှစစ်ကြောရေးလောက်တာတွေပါလဲဆိုရင်လဲပြီးပတ်ခေါ်သွားတာမျိုးတွေမလုပ်ဘူးဖမ်းကမှသာဖမ်းရောပေါ့နော်ဖမ်းတော့မှသာဒါသူတို့ဥပဒေတိုင်းရဲလဲအတားလိုပါလို့လုပ်တယ်ဒီလိုမှမဟုတ်ပဲနဲ့အဲ့ဒီရွာထဲမှာပဲဟိုစစ်တာဆေးတာတို့ပါလို့အဲ့လိုမျိုးတွေရိုက်တာနှက်တာတွေဒီလိုတွေမလုပ်ဘူးလို့အဲ့ဒီကုလတော်ကရွာသားတွေကိုယ်တိုင်ပြောတယ်အဲ့ဒါပေမဲ့ဆွဆွဲတဲ့ယွာလည်းရှိတယ်ပြောတဲ့ဒီမှာကလည်းဟိုတစ်ဖက်နဲ့တစ်ဖက်ဟိုဗါလဲမတူဘူးပေါ့နော်ပြောတာဆိုတာတွေကမတူဘူးအလေးစားတွေကမတူဘူ
းကျေးဇူးများတင်ပါတယ်ဆရာဟုတ်ကဲ့ပါခင်ဗျာ